လူပေါင်း130ဦးသေဆုံးခဲ့ရတဲ့တောက်ကြနေညာဖရစ်မြို့ပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်လျာဖြစ်ခံရသူတဦးရဲ့ဓာတ်ပုံကိုပြင်သစ်ရဲတွေကထုတ်ဖော်ကြေညာလိုက်ပြီးဖြစ်ပါတယ်။သေဆုံးသူစီးရင်ထဲမှာဆေးရုံရောက်ပြီးမှသေဆုံးသွားသူ3ဦးလည်းပါဝင်ပါတယ်။တန်လျာဖြစ်ခံရသူတဦးဖြစ်တဲ့အသက်26နှစ်အရွယ်ရှိတဲ့ Salah Edislam ဟာဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာမွေးဖွားသူဖြစ်ပါတယ်။ဒီ၈ရောက်မြောက်လို့ယူဆရတဲ့တန်လျာဖြစ်ခံရသူဟာအန္တရာယ်ရှိပြီးသူနဲ့ပတ်သက်တဲ့အချက်အလက်တွေရှိရင်အာဏာပိုင်တွေကိုအကြောင်းကြားဖို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဟာတောက်ကြနေကဖဲရစ်မြို့တဝိုက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်မှုရှိတဲ့ညီအကို၃ဦးထဲကတူဖြစ်ပါတယ်။သူတို့ညီအကိုတွေထဲကတူဖြစ်တဲ့အီဘရာဟန်ဆလာဟာလူပေါင်း80လောက်တည်ဆုံခဲ့တဲ့ဘာတာဂလန်ဖျော်ဖြေရေးပွဲရုံတွင်အသေးခံဘုံခွဲတိုက်ခိုက်သူဖြစ်ပါတယ်။တတိယမြောက်ညီကိုတူကိုတော့အာနာပိုင်တွေကဖန်ဆီးထားပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးအလူတော်တော်များများကိုပြင်သစ်ရဲနဲ့ဘယ်လ်ဂျီယံရဲတွေဖန်ဆီးထားတယ်လို့တန်တရားဖြစ်ခံရသူတွေရဲ့မိသားစုဝင်တွေနဲ့ဆက်ဆက်မှုရှိသူတွေကိုလည်းစစ်ဆေးမေးမြန်းနေပါတယ်။ပြင်သစ်အသေးခံဘုံခွဲတိုက်ခိုက်သူ3ဦးဟာဘသူဘဲဝါဖြစ်တဲ့ဆိုတာကိုအတည်ပြုလို့ရပြီလို့လည်းပြင်သစ်သတင်းဌာနကဆိုပါတယ်။ဒါအပြင်တိုက်ခိုက်သူတွေတုံးခဲ့တယ်လို့ထင်ရတဲ့ကားနှစ်စင်းကိုလည်းတွေ့ရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီကားတွေဟာဘယ်လ်ဂျီယံလိုင်စင်ပြတက်ထားတဲ့ကားတွေဖြစ်ပါတယ်။ပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပထမဦးဆုံးတည်ပြုလို့ရတဲ့အကြမ်းဖက်သမားအိုမာအစ်စမဲလ်မော့စတီဖိုင်နဲ့အနီးဆက်ဆုံးဆွေမျိုးတွေကိုပြင်သစ်ရဲတွေကတနင်္ဂနွေနေ့မှာစစ်ဆေးမေးမြန်းခဲ့ပါတယ်။